နေတိုးမဟာမိတ်ဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးအသုံးစီကိုတမချစ်ပြည့်မီအောင်သုံးဖို့အတွက်တန်လိမ့်ခံအစ်စ်ချမှတ်လိုက်တာဟာအမေရိကန်လက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်အကြီးအကျယ်အကျိုးဖြစ်စေနိုင်ပါတယ်။ဒီကုမ္ပဏီတွေဟာကမ္ဘာတဝန်းကိုနှစ်ဆင့်အမေရိကန်ဒေါ်လာဘီလီယံနဲ့ချီးပြီးလက်နက်တင်ပို့ရောင်းချနေတာပါ။နေတိုးအဖွဲ့အနေနဲ့ရုရှားဓမ္မမဟုတ်တခြားတနိုင်ငံကနေလာတိုက်မယ်ဆိုရင်အသင့်ဖြစ်နေရတဲ့အတွက်အဖွဲ့ဝင်နိုင်ငံတွေဘက်ကကာဝေးအသုံးစီကို2024မှာနိုင်ငံစီးပွားရေးပမာဏရဲ့200%တုံးဆွဲဖို့အဖွဲ့ဝင်29နိုင်ငံကိုတွန်းအားပေးမှုအောင်မြင်တယ်လို့ Brussels မှာကျင်းပတဲ့ညကြာနေတိုးထိပ်သီးအစည်းအဝေးပြီးမှာ American သမ္မတ Donald Trump ကပြောပါတယ်။လက်ရှိမှာတော့ဒါက Britain, Estonia, Greek, Latvia နဲ့ American ဒီ5နိုင်ငံပဲသတ်မှတ်ချက်ပြည့်နေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာအကြီးဆုံးလက်နက်တင်ပို့ရောင်းချသူဖြစ်ပြီး2013-18အတွင်းကမ္ဘာလက်နက်ရောင်းချမှုအားလုံးရဲ့34%ကအမေရိကန်ကဖြစ်ပါတယ်။2010မှာအမေရိကန်လက်နက်ရောင်းချမှုက68 billion နဲ့စံချိန်တင်ထားတာကနေမနစ်ကတော့ဒေါ်လာ85 billion အထိရှိလာပါတယ်။ဒါဟာလက်နက်အကြီးကျယ်ရောင်းတဲ့နိုင်ငံနှစ်နိုင်ငံဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတွေနဲ့တိတိကျကျပိုများနေတာပါ။